ဥရောပချန်ပီယံစ်လိဂ်ဖိုင်နယ်ကိုလန်ဒန်မြို့ဝမ်ဘလီကွင်းမှာစနေနေ့ကကစားခဲ့ကြတာမှာဘိုင်မြူနစ်အသင်းကအနိုင်ရပြီးတော့ဥရောပချန်ပီယံဖြစ်သွားပါပြီ။မြန်မာစံတော်ချိန်စနေညသကောင်ကျော်တနင်္ဂနွေနေ့မနက်တနာရီခွဲမှာကစားခဲ့ကြတာမှာဘိုင်မြူနစ်ကပြိုင်ဘက်ဘော်ရူဆီယာဒေါ့တမန့်ကို2-2နဲ့အနိုင်ရပြီးတော့ဥရောပချန်ပီယံလိဂ်ဖလားကိုအနိုင်ရသွားတာပါ။ပထမပိုင်းမှာနှစ်သင်းလုံးကဂိုးသမားတွေလက်စွမ်းပြသွားတာကြောင့်နှစ်သင်းလုံးဂိုးမရခဲ့ပဲရှိခဲ့ပါတယ်။ဘိုင်ယန်အသင်းအတွက်ဂိုးကိုမန်ဇူကစ်ကမိနစ်60မှာသွင်းပေးခဲ့ပြီးတော့ဒေါ့တမန့်အသင်းကဂွန်ဒိုဂန်က68မိနစ်မှာပယ်နယ်တီကနေပြန်ပြီးခြေပါကိုသွင်းခဲ့ပါတယ်။တကိုးစီတီဖြစ်နေပြီးတော့89မိနစ်မှာတော့ဘိုင်ယန်အတွက်အနိုင်ဂိုးကိုရော်ဘင်ကဒေါ့တမန့်နောက်တန်းကိုဖျက်ဆွဲပြီးတော့ဂိုးသမားနဲ့တယောက်ချင်းအတွေ့မှာသွင်းခဲ့တာပါ။ဒါဟာဘိုင်ယန်မြူးနစ်အတွက်တော့ဥရောပချန်ပီယံလိဂ်ဖလားကို5ချိန်မြောက်ရသွားတာဖြစ်သလိုနီးပြယုပ်ဟိုင်းကက်စ်အတွက်လည်းချန်ပီယံလိဂ်ကိုဒုတိယအချိန်ရတာပါ။ဘိုင်ယန်မြူးနစ်အနိုင်ရသွားတာကြောင့်အတော်များများခံမှန်းသလိုဖြစ်လာခဲ့သလိုဂျာမနီကစင်ကလေးနယ်လီရဲ့ခံမှန်းချက်လည်းမှန်သွားတယ်လို့ဆိုရမှာပါဒီပွဲကိုဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်တက်ရောက်အားပေးခဲ့သလိုဟောလိဝုဒ်ရုပ်ရှင်မင်းသားဝီလ်စမစ်လည်းဒီပွဲကိုတက်ရောက်ကြီးရှုခဲ့ပါတယ်ဥရောပချန်ပီယံစ်လိဂ်ကိုရီယယ်မက်ဒရစ်က10ချိန် AC မီလန်က9ချိန်ရထားပြီးတော့လီဗာပူးနဲ့ဘိုင်ယန်မြူးနစ်တို့ကတော့9ချိန်စီနဲ့တတိယအများဆုံးရထားပါတယ်ခင်ဗျာ